မနေ့စနေနေ့တော့ငါအမေရိကန်နိုင်ငံနယူးယောက်မြို့မှာနေကင်းကြောင်တောင်ရဲကားထဲမှာထိုင်နေတဲ့ရဲယာရှိနှစ်ဦးကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကရှုတ်ချပြောဆိုလိုက်ပါတယ်။ရဲစွမ်းတတိရှိတဲ့ရဲယာရှိနှစ်ယောက်ဒီနေ့ညသူတို့ကိုချစ်ခင်သူတွေမိသားစုတွေနဲ့တွေ့ဖို့အင်ကိုပြန်လာနိုင်တော့မှာမဟုတ်ပါဘူး။ဒီဆုံးရှုံးမှုအတွက်တရားမျှတမှုအဖြစ်ရှာဖွေဖို့ရနိုင်မှာမဟုတ်ဘူးလို့ဟာဝိုင်မှာအပန်းဖြေအနားယူနေတဲ့သမ္မတကပြောဆိုခဲ့တာပါ။ရဲယာရှိနှစ်ယောက်ဖြစ်တဲ့ဝင်းဂျန်လီယူနဲ့ရာဖဲရာမိုစ်တို့ကိုဘရုတ်ကလင်းရပ်ကွက်ဧရိယာတဲရဲကားပေါ်မှာထိုင်နေတဲ့အချိန်မှာအသက်28နှစ်အရွယ်အစ္စရယ်လီဘရင်စလီဆိုတဲ့လူငယ်ကတနက်နေ့ပြစ်တက်ခဲ့တာဖြစ်ပါတယ်။တနက်သမားတွေကတော့ရဲတွေကိုပြစ်ခတ်ခဲ့ပြီးတဲ့နောက်မီယထာဘူဒါကိုပြေးသွားပြီးသူ့ကိုယ်သူတတ်သေးသွားခဲ့ပါတယ်။ရဲရာရှိနှစ်ယောက်ဟာအလွယ်တကူပဲလှုပ်ကြံတက်ဖြတ်ခံခဲ့ရတာပါလို့နယူးယောက်ပြည်နယ်ရဲမင်းကြီးဝီလျံဘရက်တန်ကပြောဆိုခဲ့ပါတယ်။တနက်နေ့ပြစ်ခတ်ခဲ့သူဘရင်စလီကအွန်လိုင်းစာမျက်နှာပေါ်မှာရဲတွေကိုစန့်ကျင်တဲ့ပြင်းထန်တဲ့အရေးအသားတွေလုပ်ခဲ့တယ်လို့လည်းသူကပြောပါတယ်။ဒီပြစ်ခတ်လှုပ်ကြံမှုဟာပြောမထွက်နိုင်လောက်အောင်လူမဆန်လွန်းတဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့ရှစ်နေချုပ်အဲရစ်ဟိုဒါကပြောဆိုပါတယ်။နယူးယောက်မြို့မှာလက်နက်မဲ့လူမဲ့အဲရစ်ဂါနာကိုလူပြုတ်ရဲရာရှိတွေကလဲပင်းချုပ်ဖမ်းဆီးရာကအသက်ဆုံးသွားခဲ့တဲ့အတွက်လက်စားချေမယ်လို့ဘရင်စလီကအွန်လိုင်းစာမျက်နှာမှာရေးသားခဲ့တာပါ။လက်နက်မဲ့လူမဲတယောက်ကိုလူပြူရဲရာရှိတွေတတ်ဖြတ်လိုက်တယ်ဆိုတဲ့အမှုမှာတရားရုံးစစ်ဆေးအရေးယူမှုလုပ်ဖို့မလိုကြောင်းတရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပြီးနယူးယောက်အပါအဝင်အမေရိကန်ပြည်ထောင်စုတဝက်မှာတင်းမာမှုတွေရှိနေခြင်းအခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါရဲရာရှိနှစ်ဦးကအာရှနဲ့စပိန်အမေရိကန်တွေဖြစ်ပြီးတနတ်သမားဘရန်စလီကအာဖရိကန်အမေရိကန်လူမျိုးဖြစ်ပါတယ်ရှင်